တော့ခုကတော့ကျွန်တော် 2023 အခုဒီ report ထွက်တဲ့အချိန်ပေါ့နော်ကျွန်တော်တို့ကအင်တာနက်ကြောင့်အင်တာနက်ပြတ်တောက်မှုတွေကြောင့်ကျွန်တော်မြန်မာနိုင်ငံမှာစီးပွားရေးကဏ္ဍမှာဆုံးရှုံးမှုတွေရှိတယ်ဒေါ်လာတန်းထောင်နဲ့ချီဆုံးရှုံးတယ်လို့ပြောတော့ကျွန်တော်လည်းပထမတော့အံ့ဩမိပါတယ်ဒါပေမဲ့ကျွန်တော်နောက်ကြောက်ပြန်ကောက်လိုက်တဲ့ကြီးလိုက်တဲ့အချိန်မှာ2030ခုနှစ်လောက်မှာကျွန်တော်တို့အင်တာနက်သုံးတဲ့လူဦးရေစုစုပေါင်းက5,900,000ကျော်လောက်ရှိတယ်လို့မှတ်တမ်းတွေမှာတွေ့ပါတယ်2020ကျတော့ကျွန်တော် 24,000 ကျော်သုံးနေပြီလို့သိရပါတယ်ဒါပေမဲ့လည်း 24,000 ကျော်ဆိုတာပြည့်ကျတဲ့အချိန်နေပြည့်ကျတဲ့အဲသတင်းအချက်အလက်တွေကပြောတာပါသို့တော့အဲ့ထက်ပိုမှုပဲရှိပါတယ်အဲ့ထက်ကျော်နေမှုမရှိပါဘူးအဲ့တော့ဟိုပြောရရင်ခုနမတ်တည်ကြီးမေးသလိုပဲကျွန်တော်တို့မြန်မာနိုင်ငံရဲ့လူအများစုရဲ့နေစဉ်ဘဝမှာအင်တာနက်ဟာပုံမှန်သုံးလာတာမျိုးဖြစ်လာနေပါပြီဟောအရေးကြီးတဲ့နောက်တစ်ခုကတော့ဝေးကြီးဘဏ်လုပ်ငန်းပေါ့နော် digital banking လို့ digital money လို့ဓာတ်တွေထွက်လာပါတယ်ဟိုနောက် fintech ပေါ့ fintech ဆိုတဲ့ဘဏ်အရေးဆိုင်ရာနည်းပညာတွေငွေကြေးဆိုင်ရာနည်းပညာတွေအများကြီးကျွန်တော်တို့ပေါ်ထွန်းလာပါတယ် e-wallet တို့ပေါ်လာပါတယ်နောက်အရေးကြီးတဲ့တစ်ခုကဘာလဲဆိုတော့တစ်ချိန်လုံးကဘဏ်လုပ်ငန်းကိုလူတွေမသုံးကြဘူးလို့ပြောကြပါတယ်ဘဏ်လုပ်ငန်းသုံးတဲ့သူလူဦးရေက400ခန့်တော့900ခန့်တော့အောက်မှာပဲရှိနေရတယ်ဒီ digital banking လို့ digital fintech တွေတက်လာတဲ့အခါမှာဒီကျွန်တော်တို့မြန်မာနိုင်ငံမှာဘန်တွေအသုံးပြုတဲ့လူဦးရေအရေးအတွက်တက်လာပါတယ်။ရာဂိုင်လုံးတွေ20 24 25ဆိုက်ရှိတယ်တက်လာပါတယ်။နောက်တစ်ခုက digital ဒီ platform တွေမှာအရင်တော့ဆိုကျွန်တော်တို့ website တွေလုပ်ခဲ့ကြတယ်။နောက်ကအဲ့ဒီအနေမှာအခုဒီ2018လောက်ကနေစပြီးတော့ mobile app အများကြီးပေါ်ပေါက်လာတယ် digital အခြေပြုတဲ့လုပ်ငန်းတွေပါထပ်ပြီးတော့ပေါ်ပေါက်လာခဲ့ပါတယ်။အဲ့ကကြတော့ဟိုကုနာပြောတကယ်တော့နေ့စဉ်ဘဝမှာပုံမှန်သုံးလာတာဖြစ်လာပါတယ
်ဆိုတော့ဒီကိုဗစ်ဖြစ်တဲ့ကာလမှာတော့ဒါစီးပွားရေးကအတော်လေးလဲနှိမ့်ကွေသွားပါတယ်အားလုံးကလည်းစိုးရင်ခဲ့ကြပါတယ်ဒါမြန်မာစီးပွားရေးများပြိုလဲသွားမလားဆိုပြီးတော့လေဆိုတော့ဒီကိုဗစ်ကာလနဲ့ဒီ2021အစောပိုင်းပေါ့နော်ဒီနိုင်ငံရေးအပြောင်းလဲကာလမှာဒီနေ့စဉ်တွင်းတွင်းကျယ်ကျယ်သုံးခဲ့တဲ့Facebook Internet လူမှုကွန်ရက်ဒီမျိုးစုံအသုံးပြုစီးပွားရေးလုပ်ငန်းတွေရဲ့အပြောင်းလဲရောဟိုတိတိတသာတော့ဖြစ်ခဲ့ပါတယ်ဦးစောနိုင်ဟိုမှတ်မှတ်ထင်ထင်ပြောချင်တာများရှိပါသလားဒီအပြောင်းလဲပေါ့
အပြောင်းလဲဒီအခုအထင်ရှားတဲ့အပြောင်းလဲတစ်ခုပေါ့တက်ကတော့ကိုဗစ်ကဲဒုတိယတစ်ခုကတော့တက်ကနေအာနာသိမ့်လိုက်တာရဲ့ကြောင့်ဟိုကျွန်တော်တို့မြန်မာနိုင်ငံမှာတော့ဟိုထူးခြားထင်ရှားတဲ့အပြောင်းလဲတွေအများကြီးဖြစ်ခဲ့ပါတယ်စီးပွားရေးလုပ်ငန်းတွေကိုကြည့်ရင်စီးပွားရေးလုပ်ငန်းတွေတော်တော်များများကိုဗစ်ကြောင့်ရောနောက်ပြီးတော့တက်ကအာနာသိမ့်လိုက်တဲ့အတွက်ကြောင့်ကိုဟိုစီးပွားရေးလုပ်ငန်းတွေတော်တော်များများနှေးကွေးတဲ့သူနောက်ပြီးတော့ရပ်ဆိုင်းတဲ့သူနောက်တစ်ခါအသက်ပြောင်းလဲရတဲ့သူတွေဖြစ်ကုန်ပါတယ်သို့တော်လည်းဒီအချိန်မှာnew normal ပေါ့နော်ဟိုအပြောင်းလဲကိုကျွန်တော်တို့ကလက်ခံပြီးတော့အဲ့ဒီအတိုင်းအများဆုံး adapt လုပ်နိုင်တဲ့သူတွေအများဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်သန်ခွင့်တွေနောက်တိုးတက်ခွင့်တွေရကြပါတယ
်ရှေ့အလားလာမှာရောမြန်မာနိုင်ငံမှာအင်တာနက်အသုံးပြုမှုကပိုပြီးတော့တွင်ကျလာမလားဥစ္စာနိုင်ဘလူးမြန်မြန်မာတည်းရှေ့အနာဂတ်အလားလာဘာတွေများအပြောင်းလဲဖြစ်လာနိုင်ကြရှိပါသလဲ
ဟိုအနာဂတ်ကဘယ်လဲဘာလဲဆိုတာကတကယ်တမ်းအဲ့ဒီကအရေးကြီးပါတယ်ဒါပေမဲ့တစ်ခါလေကြည့်ကျွန်တော်တို့ကအခုလက်ရှိအခြေအနေကိုပဲကြည့်ပြီးတော့စိတ်ပြက်အာရုံနေတဲ့သူတွေအများစုတွေ့ရပါတယ်။ဥပမာပြည်ဒီနေ့ဆိုဘဏ်လုပ်ငန်းတွေပြိုပြဲဖြစ်နေတယ်၊စီးပွားရေးလုပ်ငန်းတွေခုနလိုပြောသလိုမျိုးပဲနှေးကွေးတယ်၊လေးလံနေရက်တဲ့စီးပွားရေးလုပ်ငန်းတွေရက်ကြတယ်။နောက်တစ်ခါနိုင်ငံရေးမှာလည်းအခြေအနေတွေဖြစ်နေတယ်။အဲ့ဒါကြတော့ကျွန်တော်တို့ကဟိုစိတ်သက်ကြနေတာမျိုးအများစုကဟိုဒီအခြေအနေကိုသဘောမချတိုင်းမတွေ့ရပါဘူး။သို့တော့အနာဂတ်ကပေးမလေအနာဂတ်ကဘာလဲကျွန်တော်ပြန်ကြည့်ရချင်ကျွန်တော်တို့နိုင်ငံမှာလူငယ်တွေအပြောင်းလဲဖန်တီးနိုင်စွာရှိတဲ့လူငယ်တွေအများကြီးတွေ့ရပါတယ်အခုပြီးခဲ့တဲ့2030ကနေ2020 10နှစ်အတွင်းမှာပေါ့အဲ့ဒီကပို့ပြီးထပ်ပြောရရင် 2015 ကနေ2020အတွင်းမှာဒီ creative class လို့ခေါ်တဲ့အပြောင်းလဲဖန်တီးနိုင်စွာရှိတော်သူတွေအများကြီးထွက်လာတာကိုတွေ့ရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာအပြောင်းလဲကိုဖန်တီးနိုင်စွာရှိတဲ့လူငယ်တွေနောက် IT ပညာရှင်တွေ IT လုပ်ငန်းတွေအများကြီးကျွန်တော်တို့အခြေခံကောင်းတွေရှိပြီးသွားပါပြီအဲ့တော့အရေးကြီးတာနိုင်ငံရေးအခြေအနေအရေးကြီးပါတယ်လူကြီးတွေပေါ့နော်အဲ့တော့နိုင်ငံရေးအဲ့နိုင်ငံရေးအခြေအနေကိုဖန်တီးနေကြတဲ့လူကြီးတွေ အဲ့လူကြီးတွေကဘလုံးဒီနိုင်ငံရေးကိုပြန်ဖော်ဆောင်ကြမလဲဆိုတော့ပုံမူတည်ပြီးတော့ကျွန်တော်တို့နောက်ထပ်အပြောင်းလဲတွေကိုဘယ်တော့လုပ်ခွင့်ရမှာလဲဟိုမှာနောက်တစ်နှစ်လားနောက်6လလားနောက်5နှစ်လားဆိုတော့ဒီနိုင်ငံရေးအပြောင်းလဲတွေကိုဖော်ဆောင်နိုင်တဲ့အချိန်မှာကျွန်တော်တို့တိုင်းပြည်ကိုပြန်ပြီးတော့တည်ဆောက်နိုင်ဖို့ပြန်ဆဖို့အချိန်ဖြစ်ပါတယ်အဲ့တော့ဒါပေမဲ့ပြန်ဆဆိုတော့လည်းကျွန်တော် 0 ကနေပြန်ဆဖို့မဟုတ်ဘူးကျွန်တော် leapfrog သွားခဲ့ပြီးသားပြီ2010ကနေ2015နဲ့2020အတွင်းမှာကျွန်တော်တို့ကအင်တာနက် user အသုံးပြုသူပေါင်းစုစုပေါင်းမြန်မာနိုင်ငံမှာ6သိန်းကနေ24သန်းကျော်ထိသွားခဲ့ပြီးသားပြီနောက်ကပါနဲ့အမီရင်ပေါင်းတန်းနိုင်တဲ့ကျွန်တော် digital platform တွေဖြစ်ခဲ့ပြီးသားပြီအဲ့တော့ကျွန်တော်တို့ဒီအခြေအနေတွေကိုကျွန်တော်လေနိုင်ငံရဲ့အခုအချိန်မှာလေကဲတီတီဖြစ်နေတဲ့နိုင်ငံရဲ့အချက်အသေးကနေပြန်ဆနိုင်တာနဲ့0စက္ကန့်နဲ့ဆမှာမဟုတ်ပါဘူးကျွန်တော်တို့ leapfrog နောက်ထပ်အဆင့်ကိုထပ်ပြီးတော့ခုန်နိုင်တဲ့အခြေအနေကျွန်တော်မြင်ပါတယ်